ဒီနေ့ကရှုတိုင်ကအနောက်ဘန်ကောပြည်နယ်ကိုဗုဒ္ဓဟူးနေ့ကဝင်ရောက်တိုက်ခတ်သွားတဲ့အင်အားပြင်းမုန်တိုင်းအမ်ဖန်ကြောင့်တိနာပြည်နယ်အခြေခံအဆောက်အအုံတွေပျက်စီးသုံးဆုံးမှုတမုံငွေအမေရိကန်ဒေါ်လာ17ဘီလီယံရှိတယ်လို့အနောက်ဘန်ကောပြည်နယ်အရာရှိတွေကပြောပါတယ်။အင်ဒီဂျီဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပထမတက်ချက်မှုတွေကအမေရိကန်ဒေါ်လာတန်130သုံးဆုံးတယ်လို့ခန့်မှန်းထားပေမဲ့ပုံပြားလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကျဲစုနဲ့အတွင်းအင်အားအပြည့်အစုံဖြစ်တဲ့အမ်ဖန်ဆိုင်ကလုန်းမုန်တိုင်းကြောင့်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေလူအနည်းဆုံး100ဦးသေဆုံးခဲ့ရမှာအများစုကအိမ်တွေပြေကျတာနဲ့ဒဏ်လိုက်ခံရတာတွေကြောင့်တည်ဆုံးခဲ့တာပါ။မုန်တိုင်းမလာခင်လူ3တန်းကျော်ကိုဘေးလွယာကိုရွှေ့ပြောင်းနိုင်ခဲ့တာကြောင့်လည်းအသေးအကျောက်များပြောင်းနိုင်တာကိုရှောင်ရှားနိုင်ခဲ့ပါတယ်။စီမီဒီမှာပဲကုလသမဂ္ဂအတွင်းဝန်ကြီးအန်တိုနီယိုဂူတာရက်စ်ကအမ်ဖန်မုန်တိုင်းကြောင့်ဆုံးရှုံးမှုတွေအတွက်စိတ်မကောင်းဖြစ်မိကြောင်းတဝန်တော်ပြောပို့ခဲ့ပြီးကုလသမဂ္ဂအနေနဲ့အကူအညီထောက်ပံ့ပေးဖို့အသိရှိကြောင်းပြောခဲ့တယ်လို့ကုလအကြီးအကဲမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။